တချိန်ကကဘာကျော်ဘိန်းဘီရင်တဆူဖြစ်ခဲ့သူလော်စင်ဟန်ကပြီးခဲ့တဲ့ဇွန်လ6ရက်နေ့ကဇွန်လ6ရက်နေ့စနေနေ့ကရန်ကုန်မြို့နေအိမ်မှာအသက်80အရွယ်မှာကော်လင်သွားပြီးဖြစ်ပါတယ်။ဘိန်းဘီဟောင်းလော်စင်ဟန်ရဲ့ဝကူးကန်ကာကွယ်ရေးခေါင်းဆောင်ဘဝကနေဘိန်းရာဇာတူဖြစ်ကျင်လည်ခဲ့ရာကနေနောက်ဆုံးရှမ်းလက်နက်ကိုင်တွေနဲ့မြန်မာအစိုးရကြားငင်းကြေးရရဖို့အတွက်ညှိနှိုင်းဆောင်ရွက်ပြီးခဲ့သူအဖြစ်သူ့ကိုအမှတ်ရနေကြမှာဖြစ်ပါတယ်အကြောင်းစုံကိုတော့ဆက်သွယ်မေးမြန်းထားတဲ့မတ်စုမုံကတင်ပြထားပါတယ်ခင်ဗျာ
ပြီးခဲ့တဲ့စနေနေ့ကရန်ကုန်မြို့နေအိမ်မှာဘိန်းဘီရင်ဟောင်းလော်စစ်ဟန်ကွယ်လွန်သွားခဲ့တာဖြစ်ပါတယ်အသက်80အရွယ်ဘိန်းဘီရင်ဟောင်းလော်စစ်ဟန်ဟာရှမ်းပြည်နယ်အရှေ့မြောက်ပိုင်းဝကိုးကန့်ဒေသကိုးကန့်ကာကွယ်ရေးခေါင်းဆောင်တအူအဖြစ်ကနေကာကွယ်ရေးတပ်တွေကိုဖျက်သိမ်းလိုက်တဲ့အတွက်တော့ခိုးသွားရကဘိန်းမရင်တစုအဖြစ်ပြောင်းလဲသွားခဲ့ပုံကိုရှမ်းပြည်ပြည်နယ်ထူထောင်ရေးကောင်စီအတိုင်ပင်ခံလက်ဖြင့်ရှမ်းတန်တော်စင်အယ်ဒီတာချုပ်လည်းဖြစ်တဲ့ဥခွန်ဆိုင်က VOA ကိုပြောပြပါဗျမကြသေးခင်2008ခုနှစ်တုန်းကကွယ်လွန်သွားခဲ့တဲ့ဘိန်းဘီရင်ခွန်စာနဲ့ဘိန်းဘီရင်ဟောင်းလော်စစ်ဟန်ဟာထူးထူးခြားခြားမွေးနှစ်ချင်းတူတယ်လို့သူကအခုလို့စပြောပြပါတယ်
။သူကကိုကအမျိုးသားဖြစ်ပါတယ်။အခုဒီ2008ကကွယ်လွန်သွားတဲ့ဒီဥခွန်စာနဲ့သူနဲ့ဆိုလို့ရှိရင်သူတနစ်ထင်းမွေးတယ်လို့ကျွန်တော်သိရပါတယ်နော်။1960ကြိုကြော်ကလေးကသူတို့ကတမတော်ကဖွဲ့စည်းတဲ့ဒီကာကွယ်ရေးထဲမှာသူကပါဝင်ခဲ့ပါတယ်။အဲဒီကာကွယ်ရေးမှာပါဝင်ခဲ့တဲ့မှာဒီအစိုးရကအခွင့်အူပေးထားတဲ့အတွက်ကြောင့်မလို့မကြခင်မှာပဲသူဟာဒီအမေရိကန်ကနေသူ့ကိုဘိန်းဘီရင်ဆိုပြီးတော့မှခေါ်လာခဲ့တော့ဗောနော်အဲဒီကလေးကနေနော်မကောင်းအကြောင်းမလားတော့သူကဒီထိုင်းနိုင်ငံကိုဝင်လာတဲ့ခါကျတော့အဖမ်းခံရတယ်အဖမ်းခံရပြီးတော့မှဗမာပြည်ကိုသူ့ကိုပြန်ပို့တယ်ပြန်ပို့ပြီးတော့မှသူ့ကိုတေတံပေးတယ
်ထိုင်းဆိုရကမြန်မာဆိုရကိုလွှဲပြောင်းပေးရလိုက်ပြီးတဲ့နောက်ပိုင်းတေတံကြခံခဲ့ရကနေထောင်နဲ့တသက်တကျွန်းပြောင်းလဲကြခံခဲ့ရပါတယ်အဲ့ဒီနောက်ပိုင်းအာနာသိန်းဦးနေဝင်းစစ်အဆိုရလက်ထက်ပြန်လဲလွတ်မြောက်လာခဲ့ပြီးတဲ့နောက်ပိုင်းဗမာပြည်ကွန်မြူနတီပါတီတိုက်ဖြတ်ရေးမှာအဆိုရနဲ့လက်တွဲလုပ်ကင်ခဲ့တယ်လို့ဥခွန်ဆိုင်ကဆက်ပြောပြပါတယ
်တေတံပေးပြီးတော့မှဒီ1980ခုနှစ်ကျတော့သူတို့ဒီလူငင်းချမ်းသာကိုရတော့အဲ့ဒီလူငင်းချမ်းသာကိုရတော့သူကလည်းလို့လာရေလို့လာပြီးတော့မှနောက်ပိုင်းကျတော့သူကဒီ1989ခုနှစ်မှာဒီဘကပါအတွင်းမှာဝါကဒေါ်လာနဲ့ကိုကန့်ကဒေါ်လာနဲ့ဆိုပဲခေါ်ကြတော့သူကဒီအစိုးရနဲ့ဒီဘကပါကိုဒေါ်လာနဲ့ကိုကန့်တို့ဝါတို့အတိပြင်းမင်္ဂလာအဖွဲ့တို့နဲ့အဲစီးစားတဲ့နေရာမှာသူကဂျာဝင်ပြီးတော့မှအဲကူညီပေးခဲ့တယ်အဲ့ဒီကလေးကနေစာပြတော့မှသူကလည်းဒီ Asia World ကိုထောင်ပြတော့မှလုပ်လာတာအခုထိပေါ့တော်တော်ကြီးကြီးအာသူတို့တော်တော်ကြီးပွားပါလေ
ရှမ်းပြည်နယ်အတွင်းရှမ်းလက်နက်ကိုင်တပ်ဖွဲ့တွေနဲ့မြမအစိုးရကြားအပြစ်ခတ်ရက်စဲရေးနဲ့ငြိမ်းချမ်းရေးရယူနိုင်မှုအတွက်ကိုလည်းလော်စစ်ဟန်ကဂျားဝင်ညှိနှိုင်းဆောင်ရွက်ပေးခဲ့တယ်လို့ဥခွန်ဆိုင်ကဆိုပါတယ်မြမအစိုးရကလက်နက်ကိုင်တပ်ဖွဲ့တွေကိုနေကြားဆောင်တက် BGF အဖြစ်နဲ့အသွင်ပြောင်းဖို့လှုပ်ဆောင်ခိုင်းခဲ့တဲ့အချိန်တင်းမာမှုတွေဖြစ်နေတော့ကလည်းလော်စစ်ဟန်ကဝင်ညှိပေးခဲ့တယ်လို့ဆိုပါတယ်အမေရိကန်အစိုးရက Godfather of Heroing လို့ခေါ်ဝေါ်ခဲ့တဲ့ဘိန်းဘီရင်ဟောင်းလော်စစ်ဟန်ကိုအမေရိကန်ဗန္ဓာရေးဝန်ကြီးဌာနကစီးပွားရေးတန်ခတ်ပိတ်ဆို့မှုစီးရင်သွင်းခဲ့တဲ့အပေါ်ကိုလည်းဥခွန်ဆိုင်ကပြောပြပါဗျာ။အမေရိကန်အစိုးရကအလို့ရှိနေတဲ့ဘိန်းဘီရင်ဟောင်းလော်စစ်ဟန်ဟာစစ်တပ်ထိပ်သီးခေါင်းဆောင်ပိုင်းနေနဲ့ယင်းနှိပတ်သက်မှုရှိတဲ့အပေါ်မှာလည်းအခုလိုသုံးသပ်ပါဗျာ။
စီးပွားရေးလုပ်ငန်းတွေလုပ်နိုင်ငံကလည်းဗိုလ်ချုပ်မူကြီးတန်းရွှေကအထောက်အကူနဲ့ထောက်ခံမှုနဲ့ပြည်ရတော့မင်းနည်းမဆိုသူတို့ကလည်းဒီကျေးဇူးချက်တဲ့အနေနဲ့တို့လောက်အောင်ပါကတော့အသေးစိတ်တော့ဘာမှမသိရပါဘူးခင်ဗျာ
ရှမ်းတော်လန်ရေးလောကမှာတော့ဘိန်းဘီရင်ဟောင်းလော်စစ်ဟန်နဲ့ပတ်သက်ပြီးတမိုင်းဝင်ပုဂ္ဂိုလ်တဦးအနေနဲ့မှတ်တမ်းတင်ထားမှာဖြစ်တယ်လို့ရှမ်းတန်တော်စင်အယ်ဒီတာချုပ်ဦးခွန်ဆိုင်ကဆိုပါတယ်ဘိန်းဘီရင်ဟောင်းလော်စစ်ဟန်ကွယ်လွန်ချိန်မှာတော့ဇနီးဖြစ်သူဒေါ်ကျန်ဖုံးရှင်နဲ့သားသမီး၈ဦးကြံရစ်ခဲ့တဲ့အနက်သားဖြစ်သူစတီဗင်လော့ခေါ်ဦးထွန်းမြင့်နိုင်ကတော့ Asia World ကုမ္ပဏီကိုဦးဆောင်နေတာဖြစ်ပါတယ်။ Asia World ကုမ္ပဏီဟာတရုတ်မြန်မာဓာတ်ငွေပိုက်လိုင်းစီမံကိန်းကြောက်ဖြူရင်းနဲ့စီမံကိန်းနောက်မြေဆုံစီမံကိန်းစတဲ့ဒီမြန်မာနိုင်ငံအတွင်းမှာတရုတ်နိုင်ငံဘက်ကယင်းနှိမ့်နှံမှုလုပ်ငန်းတွေနဲ့အတူပါဝင်ပတ်သက်လုပ်ကိုင်နေတာဖြစ်ပါတယ်။လော်စစ်ဟန်ရဲ့ကြံရှိတဲ့သားတွေကတော့ထိုင်းနိုင်ငံ၊စင်ကာပူနိုင်ငံနဲ့ထိုင်ဝမ်နိုင်ငံတွေမှာစီးပွားရေးလုပ်ကိုင်နေကြတာဖြစ်ပါတယ်။ကွယ်လွန်သူဘိန်းမရင်ဟောင်းလော်စစ်ဟန်ကိုလာမယ့်ဗုဒ္ဓဖူးနေ့ဇွန်လ18ရက်နေ့မှာတော့ယူနန်တုတ်တန်မှာဂူသွင်းတင်းကြုံမှာဖြစ်တယ်လို့တနင်္လာနေ့ထုတ်နိုင်ငံပိုင်သတင်းစာတွေမှာဖော်ပြပါရှိပါတယ်ရှင်